NLD ပါတီကိုမှတ်ပုံတင်တဲ့ကိစ္စဘယ်လိုတွေဆောင်ရွက်ဖြစ်ပါလဲခင်ဗျာ
။အော်ကျွန်တော်ဒီနေ့မနေ့စန္ဒန်ကြီးမှာဝင်သွင်းတယ်။ဝင်သုံးသိန်းမှာဥပဒေမှာပါတဲ့အချိန်မှာဝင်သွင်းပြီးတော့သတ္တနာကြီးတော့မှာတင်သွင်းခြင်းကိစ္စပြီးသွားပါပြီ။ပါတီအဖြစ်ချမှတ်ပေးဖို့ကတော့ခမန်းကြီးသုံးပတ်တလားတော့ကြာနိုင်တယ်လို့ထင်ပါတယ်။
အဲ့တော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့ဘာတွေများဆွေးနွေးဖြစ်ပါလိမ့်မယ်။ဟ
ိုရှင်ကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်များနဲ့ကျွန်တော်တို့ပါရောက်တင်တဲ့လူတွေတနအီကွဲလောက်ကြအောင်စကားပြောပြပါရတယ်။အဲ့တော့ကော်မရှင်ဥက္ကဋ္ဌအနေနဲ့ကတော့တာဝန်ယူရတဲ့ကော်မရှင်လုပ်ငန်းရွေးကောက်ပွဲတရားမျှတရေးနော်ရွေးကောက်ပွဲမမှန်ကန်ဖြစ်ရတာတွေကတော့သူ့တာဝန်လည်းဖြစ်တယ်သူအဲ့ဒါကိုမမှန်ကန်ဖြစ်အောင်စူးစမ်းလှုပ်ဆောင်သွားမယ်ဆိုတာတစ်ချက်ရဲ့တိုင်းပြည်ကြီးပွားတိုးတက်ရေးကိုသူလဲလူလာတယ်သူနဲ့တိုက်ရိုက်မဆိုင်တော့လည်းပဲဒီကိစ္စတွေဟာလည်းအားလုံးပူးပေါင်းဆောင်ရွက်ကြရင်အောင်မြင်မယ်လို့ယုံကြည်တယ်အဲ့ဒါမျိုးကိုပြောပါတယ်ဥက္ကဋ္ဌပါဦးတင်ပ
ါဟုတ်ကဲ့အဲ့တော့ဒီအဆင့်ကနေရှေ့ဆက်ဘာလုပ်ရမှာပါလဲ
ဒီမတ်ပုံတင်တာကိုခွင့်ပြုတဲ့ဟာလိုတာပေါ့နော်ခွင့်ပြုလိုက်ပြီးဆိုရင်မတ်ပုံတင်နံပါတ်နဲ့ဘာနဲ့ဒီလိုတွေ့လာမလဲအဲ့ဒီတော့မှဒါမတ်ပုံတင်ကြီးဖြစ်မှာပေါ့
အော်ဒီကနေ့ပေါ့လေဒေါံဆန်းစုကြည်နေပြည်တော်ကိုရောက်တုံးရောက်ခိုင်မှာအမျိုးသားလွတ်တော်ဥက္ကဋ္ဌနဲ့ရောပြည်သူလွတ်တော်ဥက္ကဋ္ဌနဲ့ပါတွေ့တယ်လို့ကြားရပါတယ်။ဘာရီများဆွေးနွေးပြစ်တယ်သိရပါလိမ့်ခင်ဗျ
။ကျွန်တော်တို့မတ်ပုံတင်ယုံကော်မရှင်ယုံပြီးတော့ကျွန်တော်တို့ကမြို့နယ်တိုင်းမန္တလေးတိုင်း EC တွေကျွန်တော်တို့လူမျိုးနဲ့သတ်တွေ့တော့ပေါ့ဗျာ။ဒေါံဆန်းစုကြည်ကတော့အဲ့ဒီလိုလူကြီးတွေနဲ့တွေ့ဖို့သွားပါတယ်။ကျွန်တော်တစ်ဆက်တည်းပြောပြပါမယ်။သူရဥရှင်မနဲ့တွေ့ပါတယ်။ဒီတော်သလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့တွေ့ပါတယ်เนาะဝန်ကြီးအဖွဲ့ဝင်များဖြစ်တဲ့ဦးအောင်ကြီးဦးစိုးသိန်းဦးသိန်းသီးတို့နဲ့နေခင်းစာစားပါတယ်အဲ့ဒီတွေ့ဆုံပွဲတွေမှာပြောကြားတဲ့အချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမှာသတင်းထုတ်ပြန်စရာမရှိပါဘူးတွေ့တာတော့ဟုတ်ပါတယ
်အဲ့ဒီလိုတွေ့တဲ့အခါမှာဟိုဒေါံဆန်းစုကြည်အပြင်ပေါ့လေဆရာတို့ပါတီဘက်ကဘယ်သူတွေပါပါလဲခင်ဗျာ
ပါတီဘက်ကတော့ဆန်းစုကြည်နဲ့သူ့ကိုရေးလုံုံရေးနဲ့ပြည်ရဲပါပါတယ
်။ဟုတ်ကဲ့အဲ့တော့ဟိုဒီနေရာမှာပေါ့လေဟလာအရင်တုန်းကစစ်ကောင်းဆောင်တွေဖြစ်ကြတဲ့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့အခုလို NLD ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံပြောဆိုမှုတွေရှိတော့ကဒီအခြေအနေကိုဟလာဘယ်လိုမျိုးခြုံငုံသုံးသပ်လို့ရမလဲခင်ဗျ
။ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေမှာဒီလိုတွေ့ဆုံခြင်းဟာနားလည်မှုပုံမရရှိစီပြီးတော့ပုံမအောင်မြင်စေမယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ
် NLD ပေါ်ထားတဲ့သဘောထားတွေရောဘယ်လိုမြင်တွေ့ရလဲခင်ဗျ
ာအလုံးနှွေးထွေးတဲ့တွေ့ဆုံမှုတွေပဲလို့ကျွန်တော်အဲ့လိုနားလည်ပါတယ
်ဆရာဦးညောင်ဝင်ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့